ရုရှား၏စုံစမ်းစစ်ဆေးမှုတွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြစ်မှတ်ထားစုံစမ်းမှုတွေမရှိခဲ့ကြောင်းပြည်သူစုံစမ်းစစ်ဆေးပြု FBI ညွှန်ကြားရေးမှူးအောင် James Comey လွှတ်တော်မှာထွက်ဆိုခဲ့တဲ့မနေ့ကထူးထူးခြားခြား Twitter လူမှုကွန်ရက်မှာတန်တိတ်နေခဲ့တဲ့သမ္မတထရန့်မှာဒီကနေ့မှာတော့လူဝတ်သတင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကဲအောင်သာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနှောက်ယှက်ခဲ့တာကိုစုံစမ်းစစ်ဆေးနေတဲ့ FBI ကြီးကဲကိုပြီးခဲ့တဲ့လတဲ့ရာထူးကထုတ်ပယ်တဲ့အချိန်မှာရုရှားကိစ္စသူကောင်းထဲမှာရှိနေခဲ့တယ်လို့လည်းသမ္မတထရန့်ကပြောဆိုထားတာပါမနေ့ကလွတ်တော်ကျမ်းနာဝင်မှာတော့အင်ဂျီရောမြို့သားလူမျိုးရေးအချက်ပေးရရှိအောင်ပေါ့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့တမန်ထရန့်ကဖိအားပေးဖို့ကြိုးစားခဲ့တယ်လို့ယုံကြည်ကြောင်းနဲ့သူ့ကိုရာထူးကဖြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ဂျီရောတာဝန်ရှိသူတွေကကြောင်းကြကြလင်းလင်းပြောဆိုကြကြောင်း FBI ကြီးကဲအောင်ကဖတ်ဆိုခဲ့တာပါပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်ရေးအသိုင်းအဝိုင်းကပြောဆိုထားတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးသူ့ကိုအလုကဖြုတ်လိုက်တာလို့လည်းလွှတ်တော်မှတ်တွေကပြောဆိုခဲ့ပါတယ်ရုရှားရဲ့ကြောင်းဝင်နှောက်ယှက်ခဲ့မှုပေါ်စုံစမ်းစစ်ဆေးနေရတွေကိုလမ်းကြောင်းပြောင်းအောင်လုပ်ဖို့သမ္မတကကြိုးပမ်းခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်လို့ထောက်လိုင်းကော်မတီရှင်းပေါက်ထွက်ဆိုမှုဟာရာဟုကဖေရှားမခံရခင်လတွေအတွင်းသမ္မတထရန့်နဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်လို့ FBI အကြီးအကဲဟောင်းအနေနဲ့ပထမဆုံးအချိန်လူစုရှင်ညာထုတ်ဖို့ပြောဆိုခွင့်ရခဲ့တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာရုရှားကဂျောင်းဝင်စုဖက်ခဲ့တဲ့အကြောင်းအမေရိကန်ထောက်လိုင်းအသိုင်းအဝိုင်းကအလေးနဲ့လက်ခံထားစေဖြစ်တယ်လို့လည်းကြေညာပွဲအတွင်းပြောဆိုခဲ့ပါတယ်သမ္မတထရန့်ရဲ့ပုဂ္ဂလိကအကျိုးဆောင်ရှင်နေမတ်ကာဇိုဝစ်ကတော့ FBI အကြီးအကဲဟောင်းရဲ့ထွက်ဆိုချက်တွေအရရုရှား၏စုံစမ်းစစ်ဆေးမှုတွေကိုရပ်တန့်မှုညွှန်ကြားတာတိုက်တွန်းတာမျိုးလုပ်ခဲ့ထောက်ထားမရှိဘူးလို့ကျန်းနာဘွဲ့အပြီးမှာပဲပြောဆိုခဲ့ပါတယ်